ကယားဒီနယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်တေးဒုက္ခသည်တွေခိုးလုံနေကြတဲ့ဒေါ်ရောက်ခုကြီးရွာကိုစစ်ကောင်စီကဒီကြောင်တိုက်ခိုက်မှုတွင်စစ်တေးဒုက္ခသည်တဦးထက်မနည်းတေဆုံးပြီးနှစ်ဦးအပြင်းထန်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရိုက်ကော်မြို့ပါဝင်စစ်တေးဒုက္ခသည်များကြားရှိနေတဲ့ဒေါ်ရောက်ခုကြီးရွာမှာအခုလိုတိုက်ခိုက်ခံရတဲ့အတွက်ရွာကန်တွေရောဒုက္ခသည်တွေပါနောက်ထပ်ဘေးလွတ်ရာတုံးဆောင်နေကြပါတယ်။ဒီမော့ဆိုမြို့နယ်ကပဲကုန်းတာကြီးရွာမှာလည်းမနေ့ပိုင်းကတည်းကတိုက်ပွဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်မဆုမြတ်မုံပြောပြပါမယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကဒေါ်ရခုကြီးရွာအပေါ်စစ်ကောင်စီတပ်တွေကဒီနေ့မတ်လ17ရက်တောက်ကြနေ့မနေ့အစောပိုင်းကစလို့လေကြောင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီကြီးရွာမှာလွိုက်ကော်မျိုးကစစ်ပြေးဒုက္ခသည်တွေအပါအဝင်တိုက်ပွဲဖြစ်တဲ့တခြားကဒုက္ခသည်တွေအများအပြားရှိနေတဲ့ရွာပေါ်တိုက်ခိုက်ခံရတာကြောင့်စစ်ပြေးဒုက္ခသည်တဦးထက်မနေ့တည်ဆုံးပြီးတော့နှစ်ဦးအပြင်းထန်ဒဏ်ရာရခဲ့ပါတယ်။ဒီနေ့၄နာရီကျော်မှတစ်ခေါက်နဲ့မနေ့6နာရီကျော်မှတစ်ခေါက်စုစုပေါင်း၄ရက်5စီးနဲ့10ချိန်လောက်ပုံကျဲတိုက်ခိုက်မှုအတွင်းမှာယာယီဒုက္ခတဲ့စခန်းတွေပျက်စီးသွားတယ်လို့လေဒေသခံတယောက်ကအခုလိုရှင်းပြပါတယ
်။မနေ့၄နာရီ15မိနစ်လောက်မှာသူတို့နှလုံးသာကျဲတယ်ဘုနော်၄ရက်စီးနဲ့တစ်စီးကိုစလုံးစီလာကျဲတယ်။အမဒေသခံမဟုတ်ဘဲနဲ့စစ်ရှောင်းလာကောင်းနေရှောင်းလာတဲ့အရပါပီတူတယောက်ဖွဲ့ချင်းပြစ်တယ်ဘုနော်ပြီးတော့နောက်ကျောက်ကဒဏ်ရာကြီးကျယ်ရတယ်နောက်ကျောက်ကတော့မဆုံးရတဲ့ဒဏ်ရာမျိုးများရတယ်ဘုနော်ပြီးတော့ဟိုနနေ့6:45မိနစ်နဲ့9နာရီခွဲတိကိုလေရင်3စီးနဲ့ပေါ့နော်သူတို့အလက်တာပြည့်တယ်အမှ8ချိန်လောက်ပြည့်သွားတယ်ပေါ့နော်8ချိန်လောက်ပြည့်သွားတယ်အဲ့ဒါ6ချောင်းစခန်းတောင်ပေါ်တနေရာမှာသူပြည့်သွားတယ်ပေါ့နော်ဒီကတည်းကဆုံးဒါတော့မရှိတော့ဘူးဒီ6ချောင်းစခန်းလာပြည့်တဲ့ချိန်မှာပေါ့နော်ဒီပထမတစ်ခေါက်ကျွန်တော်တို့လူတယောက်တည်သွားတဲ့တွေ့ပေါ့နော်ဒီကလုံးနနေ့ကဘာယူနနေ့တွေ့ပေါ့နော်ဒီနောက်ပါလာပြည့်တဲ့ဟာကတော့ဒီ6ချောင်းနဲ့စခန်းလေးကိုတော်များပြည့်စည်ကြီးတယ်ပေါ့နော
်ဒေသခံနဲ့စစ်ပြေးခေါ်လုံးသူစုစုပေါင်း1000လောက်ရှိတဲ့ဒေါ်ရောက်ခုခြေရွာကိုစစ်တပ်ကခုလိုတိုက်ခိုက်တာကြောင့်နောက်ထပ်ဘေးကင်းမဲ့နေရာတွေကိုပျောက်ရွှေ့ခိုးလုံဖို့လည်းလုပ်နေကြတယ်လို့ပြောပါတယ်။ဒီမော့ဆိုမြို့နယ်ကဒေါ်ရောက်ခုခြေရွာဘက်မှာအရင်တိုက်ပွဲတွေမဖြစ်ဘူးပဲစစ်ကောင်စီတပ်ကဘာကြောင့်လေကြောင်းနဲ့တိုက်ခိုက်တယ်လဲဆိုတာနားမလည်ဘူးလို့ဒေသခံတွေကပြောပါတယ်။ဒေါ်ရောက်ခုရွာနဲ့25မိုင်ထက်မနည်းဝေးတဲ့နေရာမှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပါတယ်။
ဒီဆောင်နေရတဲ့သူကအများပြားဆစ်ဆောင်ရှိရမြာဝဲဒီပြီးချတဲ့ပုံစံမဲပြီးချတဲ့ပုံစံမျိုးရှိနေတယ်ကွာအဲ့မှာတော့တက်ပယ်ကမ်းဖြစ်ဘူးပေါ့နော်ဝေးတယ်ဗျအညာကူဝေးတယ်ဆိုတော့လည်းအညာတော့25မယ်တော့ရှိမှာ30လောက်ရှိမှာ
မနေ့ကလည်းဒီမော့ဆိုမြို့နယ်တွေကတောင်းကန်ခါချေးရွာကိုလေရင်ပေါ်ကပုံကျဲခဲ့လို့ကက်သလစ်သီလရှင်ကျောင်းတွေနဲ့လူနေအိမ်တချို့ပျက်စီးသွားခဲ့ပါတယ်ဇန်နဝါရီလ18ရက်နေ့ကလည်းဖရူဆုံမြို့နယ်ရီခီဘူးချေးရွာကယာယီစစ်ပြေးဒုက္ခတဲ့စခန်းနှစ်ခုကိုစစ်လေရင်နဲ့ပုံကျဲလို့ကလေးငယ်နှစ်ယောက်အပါအဝင်သုံးဦးတည်ဆုံခဲ့ရတယ်လို့ဖရူဆုံမြို့နယ်အနောက်ဖက်ချမ်းစစ်ပြေးဒုက္ခတွေကိုကူညီစောင့်ရှောက်နေတဲ့ကော်မတီက VOA ကိုပြောထားပါတယ်စစ်ပြေးရှောင်ပြည်သူတွေရှိရဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လေကြောင်းနဲ့ပုံကျဲတိုက်ခိုက်မှုတွေလုပ်နေတာ6ချိန်ထက်မနည်းရှိနေပြီလို့လည်းဒေသခံတွေကပြောပါတယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်တွေစစ်ရေးလှုပ်ရှားထိုးစစ်ဆင်မှုတွေကိုလည်းဆက်လုပ်နေပါတယ်။တချို့နေရာတွေမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်။ကုန်းတာချေးရွာတဝိုင်းမှာဆိုရင်နေ့စဉ်လလိုနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံကပြောပြပါတယ်။ဒီနေ့တောက်ချာနေမနဲ့ဆော်ပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီနေ့ကုန်းတာတိုက်ပွဲအတွဲလေရင်နဲ့ပြစ်ခတ်တာမရှိပေမဲ့မနေ့တုန်းကတိုက်ပွဲမဆခင်လေကြောင်းကနေပုံချဲတိုက်ခိုက်မှုတွေလှုပ်ဆောင်တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်နေအိမ်စိလုံးထက်မနဲ့ပျက်စီးသွားတယ်လို့ပြောပါတယ်။
ဆုံးတာတော့ဒါမှမဟုတ်တော့ဘူးလက်လက်စီဖြစ်တယ်ကွာနောက်တော့ကျတာဒီနေ့ရတဲ့မကားတယ်မနေ့ကတော့တိုက်ပွဲဖြစ်တယ်ကွာလက်လက်တွေကတောက်တယ်မစားတယ်ဆိုတော့အားရုံနေတယ်ပေါ့နော်တုံးကျတယ်ကွာအဲ့မှရှိတော့အိမ်စဲလုံးကမနေပေါ့နော်ပြည့်စည်သွားတယ်ကွာ
ဒီမော့ဆိုမြို့နယ်မှာ2021မေလကုန်ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေစတင်ဖြစ်ခဲ့တာပါအဲ့ဒီနောက်ပိုင်းဂျိုကြဖြစ်တဲ့တိုက်ပွဲတွေဟာ February 16ရက်နောက်ပိုင်းရောက်လာချိန်မှာတော့နေ့စဉ်ရက်ဆက်ဆိုသလိုဖြစ်နေပါဗျ။ရက်20ကျော်ရှိနေပြီဖြစ်တဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရရှင်။